မင်္ဂလာပါကျွန်တော်ကတော့ကိုရရဖြစ်ပါတယ်ဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်လူတွေဟာမွေးဖွားလာတာချင်းမတူညီကြပါဘူးအသက်ရှူလာချင်းတူတာမှမိမဲ့လို့အသက်ရှူနှုန်းကတော့ကွာခြားကြသလိုအသားအရောင်မျက်နှာပေါက်ကိုရင်ကစိတ်နေစိတ်ထားဖျားပေးတဲ့ကောင်းကြီးမင်္ဂလာကွာခြားတတ်ကြပါတယ်တချို့ကဖြူဖြူချောချောလေးအတန်ကလည်းကောင်းမွန်ချိုသာပြီးကြည်လင်လို့နေပါတယ်တင်စားရရင်တော့ဖြင့်ဂျိုးကြအတန်လေးလို့ပြောလို့ရပါတယ်တချို့ကတော့ဩဇာသားနဲ့ပြေဝကြပါတယ်တချို့တွေကတော့အတန်ကညောင်းနာနာပြတတရှတတရုပ်ရည်ကလည်းချူချာခန္ဓာကိုယ်ကလည်းအချိုးအစားမချနာနဲ့မပြည့်စုံလိုက်တာလို့ယူဆကောင်းယူဆကြပါမယ်ဒါတွေကလူတွေရဲ့အပြင်းပန်းတဲ့ကိုကြည့်ပြီးဆုံးဖြတ်တတ်ကြတဲ့သဘာဝကြောင့်ပါပဲတချို့ကအခြေလက်မစုံမျက်စိမမြင်နာမကြာဆွန့်အားနေကြပါတယ်ဒါပေမဲ့လို့လောကမှာသူအလှနဲ့သူရှိကြပါတယ်သူ့အရေးချင်းနဲ့သူရှိကြပါတယ်ကြပြားဆရာတဦးရဲ့အလှကိုစီကြပြားလေးကိုသွားသတိရမိပါတယ်။ဒါကြောင့်လဲမိမိကိုယ်ကိုစိတ်ပြတ်မနေဖို့အားငယ်မနေကြဖို့ဘဝမှာဘယ်သူမဆိုတမိုးရှိပြီးကိုယ့်အခြေနဲ့ကိုယ်ရှိနေကြတာမို့ဒီကနေ့ဘဝပုံရိပ်အစီအစဉ်ကိုအသုံးမချတာမရှိပါဆိုတဲ့ခေါင်းစဉ်လေးရဲ့အောက်မှာအနည်းငယ်ဆွေးနွေးပြောပြတင်ပြလိုပါတယ်။ရှိရှိတုန်းကပုံမြင်တစ်ပုတ်ကြားပူပါတယ်မင်းကူတာနဲ့ပပဝရီအကြောင်းကြားပူတဲ့သူတွေရှိကြမှာပါပပဝရီဆိုတာကခုနှစ်ဆောင်မီမထွန်းမဲလက်လက်လက်ပတဲ့အကြောင်းသူ့ရဲ့အလှအပကိုတင်စားကြပါတယ်မင်းကူတာကတော့ရုပ်ဆိုးလိုက်တာကမှကုန်းကောက်စရာမရှိရုပ်ရည်ကလည်းချူချာအမြင်မတော်စင်တော်နဲ့ခလောက်ဆိုသလိုလားလားမမအဆက်သလိုပဲရှိနေပါတယ်ပြောရရင်အမဲယိုးနဲ့ဟင်းအိုးမအားမနာဆိုသလိုမျိုးမအဆက်လာပါဘူးဒါပေမဲ့လို့တားတော်ညိုပြညက်ဆိုရလေအဆိုရှိနေပြန်ပါလေမင်းကူတာရဲ့ဇွဲနှပဲထုံနှလုံးကြောင့်ပပဝရီကိုပိုက်ဆိုင်ခွင့်ရခဲ့တာသူ့ရဲ့အစွမ်းတတ္တိတွေကြောင့်ပေါ့နောက်ပြီးတော့ဘရင်အောင်ဖောင်ဖျက်တဲ့အကြောင်းပြောရရင်ရောအင်အားမမြလာတဲ့ရန်သူတွေကိုတိုက်ခိုက်ဖို့ဘရင်အောင်မင်းတရားကြီးရဲ့စိတ်သက်စစ်စင်ရေးကအဓိကကြမနေဘူးလားဖောင်ဖျက်ပြီးတိုက်ပွဲဝင်အောင်မြင်ခြင်းဟာနောက်ပြန်မဆုတ်စတဲ့ဆိုတဲ့စိတ်ဓာတ်ကြောင့်ပေါ့တမဏိလိုခိုင်မာတဲ့စိတ်ထားစိတ်ဓာတ်တွေကြောင့်အောင်မြင်မှုကိုရရှိခဲ့ကြတာပါအလောင်းမင်းတရားကြီးရဲ့အယုဒ္ဓယာမြို့ကိုဝရင်ထုံနဲ့တင်ပိုက်ခဲ့တာကရောတတိပြတ်တိစိတ်နှလုံးဆွမ်းရင်ကိုဆွမ်းရင်ကြောင့်မဟုတ်ပါလားဒီလိုပဲကဘာမှာမြမာမှာစံတင်ထားကြတဲ့အကြောင်းတရားတွေအများရှိကြပါတယ်ဝေဝေမကြည့်နဲ့ကျွန်တော်တို့ရန်ကုန်မှာရှိတဲ့မျက်မမြင်ကျောင်းကိုပဲကြည့်ပါမျက်မမြင်တွေဟာမျက်စိမမြင်မဲလို့ဘွယ်ရပညာတတ်တွေရှိကြပါတယ်အနုပညာလုပ်ငန်းကိုကောင်းကောင်းတီးခတ်နိုင်ကြပါတယ်လုံဆောင်နိုင်ကြပါတယ်လက်မှုလုပ်ငန်းကိုလည်းလှပအောင်ဆွမ်းဆောင်နိုင်ကြပါတယ်တချို့တာမန်လူတွေတောင်မလုံနိုင်ကြပါဘူးကဘာမှာဒုက္ခကြတွေအလံပြစ်ပြိုင်ပွဲကိုကျင်းပပေးကြပါတယ်ကဲဘလောက်စိတ်သက်ခိုင်မာကြပါသလဲဒါကြောင့်မို့ပြောတာပါဘသူမဆိုဖျားပေးထားတဲ့အစွမ်းကိုစီရှိကြပါတယ်ကောင်းကြီးကိုစီရှိကြတာပါပဲတခါကဖတ်ပူတဲ့သတင်းဆောင်မှာအကြောင်းကိုပြန်လည်တင်ပြချင်ပါတယ်သူ့နာမည်က Paul Post လို့ခေါ်ပါတယ်ပူပူဝဝခန္ဓာကိုယ်အချိုးအစားကလည်းမကြမနာရုပ်ရည်ကလည်းမလှမပစကားကလည်းထစ်နေသေးပါတယ်။ဒါကြောင့်ငယ်တုန်းကဆိုရင်လူတကာရဲ့အနိုင်ကျင့်တာကိုတောင်ခံခဲ့ရတဲ့သူဖြစ်ပါတယ်။အခုတော့တာမန်လက်ကင်ဖုံးအယောင်းဝန်တန်းသူငယ်ငယ်ကအနိုင်ကျင့်ခံရတိုင်းပြန်မလုပ်ရဲလို့တချင်းဆိုပြီးကိုကိုကိုအမြင်သိမ့်ခဲ့ပါတယ်။အသက်က36နှစ်ရှိပြီးကံကလည်းမကောင်းတဲ့အပြင်ဘာပဲလုပ်လို့အဆင်မပြေဘူး။ဆင်းရဲဒုက္ခမျိုးစုံအောင်ခံနေရတာကြာလာတော့ထမင်းစားရေတောက်တယ်လို့ဒုက္ခဆိုတာခံရလို့ရိုးနေပါပြီဒုက္ခကိုတိတ်ကြီးမဆိုင်နိုင်တော့ပါဘူးဒါပေမဲ့သူ့ရဲ့စိတ်ထဲမှာသချင်းဆိုခြင်းနဲ့သူ့ဘဝရဲ့အိမ်မက်ကိုအကောင်အထည်ဖော်ခြင်းနေခဲ့မိပါတယ်ဒါကြောင့်သူဟာအီတလီကိုသွားပြီးအော်ပရာအဆိုတင်နန်းကိုသွားတက်ခဲ့ပါတယ်အဲ့ဒီလိုအဆိုတင်စမှာပဲအကျိတ်ခွဲရတဲ့အခြေအနေကိုရောက်ခဲ့ပါတယ်နောက်ပြီးတော့ဦးတက်ခွဲရတဲ့အခြေအနေကိုလည်းထပ်ပြီးရောက်ရှိခဲ့ပြီးပတ်စံတွေတော်တော်ကုန်ပြီးတော့စိတ်ညစ်ခဲ့ရပါတယ်ဘဝမှာအသက်ရှင်နေရတာကိုတန်မိုးမဲ့တယ်လို့ခံစားခဲ့ရပါတယ်တဲ့ကိုကိုကိုယုံကြည်မှုမဲ့လာတယ်လို့လည်းခံစားခဲ့ရပါတယ်တဲ့ဒါပေမဲ့သချင်းဆိုတဲ့ဝါဒနာကိုတော့သူဟာစုပ်ကင်ထားမြဲရှိပါတယ်လူတွေကသူ့ကိုအတိမတ်မပြုကဲ့ရဲ့ကြပေမဲ့လို့သူကတော့စိတ်ကူးရင်အိမ်မက်မက်နေစဲပါပဲဒါပေမဲ့လို့ဝိုးတော်ကအိမ်မက်တွေလို့ပါပဲတစ်ချိန်မှာတော့2009ခုနှစ်ဇွန်လအင်္ဂလန်နိုင်ငံမှာ Britain's God Talents အဆိုပြိုင်ပွဲကိုကျင်းပခဲ့ပါတယ်တဲ့ဒီအခွင့်အရေးကိုဝင်ပြိုင်ဖို့ယုံကြည်မှုအနည်းငယ်နဲ့သူဟာစိတ်ပိုင်းဖြတ်ခဲ့ပါတယ်သူမကြမ်းမာစဉ်တုန်းကအကုန်ကျထားတဲ့အကျွေးတွေကိုပြန်လည်ဆက်နိုင်ဖို့ဒီတနည်းပဲရှိပါတော့တယ်ဆုရရင်အကျွေးဆက်နိုင်မယ်ဒီလိုစိတ်ကူးနဲ့သူစင်မောကိုစတတ်တော့တုံ့လှုပ်နေမိပါတယ်တဲ့သူရဲ့ဝတ်စုံအဟောင်းလေးနဲ့ပဲတခြင်းကိုစူးစမ်းပြီးတည်ဆုခဲ့ပါတယ်သူရဲ့အချိုးမကျမလှမပတဲ့ရုပ်ရည်ခန္ဓာဝဝဟောင်းနှွမ်းနဲ့ဝတ်စုံတွန့်ဆုတ်ဆုတ်အမူအရာတွေကြားထဲကနေပြီးတော့ပဲလူတကာမင်သက်အံ့ဩစေပြီးပွဲကြီးပြိသက်တွေကိုသာမကဥရောပတိုက်တစ်ခွင်လုံးအားပြီးလက်ခုပ်တံတွေဖုံးလွှမ်းသွားလာရအောင်သူရဲ့အတန်ကကောင်းမွန်ပြည့်စုံလွန်းပြီးလူပေါင်းများစွာကိုမျက်ရည်ကျတော့အောင်မော်ဆန်ခဲ့တာကိုတွေ့ခဲ့ရပါတယ်ဒါရီယာဖျားသခင်ပေးတဲ့အံ့ဩပွဲအမေရိကတကူပဲလို့သူကိုယ်သူခံယူခဲ့ရပါတယ်တကယ်ဆိုသူရဲ့စိတ်ထဲမှာဖျားပေးတဲ့တကိုးဆိုတာသူနဲ့မဆိုင်သလိုသူခံယူနေရကနေပြီးသူ့ကိုလည်းဖျားသခင်ချစ်တဲ့အကြောင်းကိုပြစ်မထားတဲ့အကြောင်းကိုကောင်းကောင်းကြီးသိသွားခဲ့တာပါသူဟာဒီ9မိနစ်စာသချင်းကိုဆိုဖို့အတွက်သူ့ရဲ့အတန်တွေအတွက်10မိနစ်တောင်လေ့ကျင့်ခဲ့ရပါတယ်တဲ့ဒါရင်မကပြိုင်ပွဲမှာဘူးဆွဲပြီးအင်္ဂလန်ဘီယမကြီးရဲ့ရှေ့မောက်မှာပါသချင်းကိုတည်ဆူခွင့်ရခဲ့ပါတယ်တကိုးရောစီးရီးခုကိုထုတ်ပြီးတော့လေဥရောပတစ်ခွင်လုံးကိုဖြန့်ကျက်ပေးခဲ့ပါတယ်ဒါဟာPaul's ပြသခဲ့တဲ့နမူနာလေးတစ်ခုပါ။ကြံတယောက်နေနေကတော့ဂျပန်မလေးတယောက်ဖြစ်ပြီးသူ့ရဲ့အတန်ဟာအက်ကွဲရှတာပြီးနားထောင်ရဆိုးလွန်းတဲ့အတွက်သူများတကာရဲ့ကဲ့ရဲ့လောင်ပြောင်မှုပေါင်းဖော်မှုတို့ကောင်မှမခံရဘဲတယောက်တည်းတိမ်ငယ်စွာနေခဲ့ရပါတယ်။ဘဝအကျိုးပေးမကောင်းတဲ့အတွက်တိတ်ပြီးဝမ်းနေခဲ့ရပါတယ်။သူ့ကိုယ်သူညံ့ဖျင်းသူအရေးသေးမပြည့်ဝသူတယောက်လိုခံယူပြီးဖျားကိုအပြစ်တင်မိပါတယ်။ပြဇာတ်တစ်ခုမှာတရုတ်ဆောင်ရင်သူကိုယ်သူယုံကြည်မှုရအောင်စူးစမ်းနေခဲ့မိပါတယ်။အဲ့ဒီအချိန်မှာပဲဂျပန်နိုင်ငံရဲ့ကာတွန်းပညာရှင်ဖြစ်တဲ့ Hiroshi Fujimoto ကသူ့ရဲ့ကာတွန်းဇာတ်ကောင် Doraemon အရန်နာမည်ကြီးနေတဲ့အချိန်ဖြစ်နေပါတယ်။အဲ့ဒီ Doraemon ကိုကာတွန်းရုပ်ရှင်ရိုက်ဖို့စီစဉ်နေစမှာပဲနောက်ခံစကားပြောဖို့အတွက်ကာတွန်းဆရာကနားဝင်ဆိုတဲ့ကောင်မလေးရဲ့အတန်ကိုကြားသွားပြီးအတန်ဆန်းခဲ့ပါတယ်။နောက်တော့အသုံးပြုခဲ့ပြီးအဲ့ဒီကာတွန်းရုပ်ရှင်ဟာနောက်ခံစကားပြောနဲ့မထင်မှတ်ထားတဲ့အောင်မြင်မှုမျိုးကိုရရှိသွားပါတော့တယ်။သူ့ကိုလောင်မြောင်ခဲ့တဲ့မတ်ချက်ဆိုးတွေရှိခဲ့သူရဲ့အမြင်ကိုပြောင်းလဲစေခဲ့ပါတယ်။လူတကာရဲ့စိတ်ဝင်စားနားထောင်မှုကိုခံခဲ့ရတဲ့အတန်အတူယူစရာနဝင်ပြန်ဖြစ်တဲ့အတန်ဖြစ်လာခဲ့ပါတယ်။တစ်ချိန်ကသူ့ကိုယ်သူစိတ်ပြတ်ဝမ်းနည်းခဲ့တဲ့သူဟာဖျားသခင်ကိုအပြစ်မြင်ဖျားသခင်ဆွတ်ပြစ်ထားတဲ့အည်အသွေးမပြေဝသူလို့ခံယူထားတဲ့သူ့ဘဝဟာအခုဆိုပြောင်းလဲခဲ့ပါပြီ။ကိုကိုကိုအည်အသွေးမရှိသူညံ့နေသူလို့မခံယူတော့ပါဘူး။ဖခင်ဟာအရာရာကိုပြောင်းလဲပြီးမြောက်အောင်မြင်မှုကိုပေးနိုင်စွမ်းနဲ့ဆိုတာကိုလည်းသူနားလည်သိရှိခဲ့ရပါတယ်။ဖခင်ဟာလူတွေကိုချစ်လို့သူ့ရဲ့တဏ္ဍာန်နဲ့အညီဖန်ဆင်းပေးခဲ့တာပါ။ဒါကြောင့်အည်အသွေးမမီသူညံ့ဖျင်းအောင်ဖန်ဆင်းဖို့ဆိုတာမဖြစ်နိုင်ပါဘူး။အရာခတ်သိမ်းတစ်ခုကိုတစ်ခုပြန်လည်းအမိပြုပြီးလောကကိုကောင်းကျိုးပြုဖို့အတွက်ဖန်ဆင်းပေးခဲ့တာပါလူသားတိုင်းကိုလည်းရည်သွေးကိုစီဆွမ်းဆောင်ရည်ကိုစီကောင်းကျိုးမင်္ဂလာကိုစီပေးထားပြီးဖြစ်ပါတယ်တယောက်နဲ့တယောက်တော့ဘယ်တူနိုင်မှာမလဲတချို့ကရုပ်လာပြီးတရုပ်ဆောင်ကောင်းတယ်တချို့ကအတန်ကောင်းတယ်တချို့ကလက်မျက်ထူးချွန်တယ်တချို့ကညံကောင်းကြတယ်ကိုစီအားသာချက်နဲ့ရှိကြပါတယ်ကိုယ့်ရဲ့ရည်သွေးကိုစစ်မှန်တဲ့နေရာမှာတက်မှတ်စွာတစ်ထပ်တည်းကြတဲ့အခါအောင်မြင်မှုကိုလူတိုင်းရနိုင်ကြတာပါပဲဘသူမှတိမ်ငယ်စိတ်ဓာတ်ချနေဖို့မလိုအပ်ပါဘူး။ဖခင်ခင်ရဲ့ရှိမှာအလုံးဟာအတူတူပါပဲ။ဘသူမှမသားပါဘူး။ဘသူမှမယုံညံ့ပါဘူး။ဒါကြောင့်လူမှန်ရင်အတုံးမချတဲ့သူဆိုတာမရှိနိုင်ပါဘူး။ကိုယ်နေရာနဲ့ကိုယ်အတုံးဝင်အတုံးချတဲ့သူတွေကြီးပါပဲ။ကိုယ်မလုံနိုင်တာသူလုံနိုင်တယ်။သူမလုံနိုင်တာတခြားသူလုံနိုင်တယ်။ဒီလိုနဲ့ပဲလောကကြီးကိုဝိုင်းဝန်းအကျိုးပြုနေကြတာမဟုတ်ပါလား။ဒါကြောင့်ကျွန်တော်တို့အလုံးလဲကိုယ့်ရဲ့အစွမ်းစလေးတွေနဲ့အတုံးတော်ခံကြပါစို့လို့အနည်းငယ်တိုက်တွန်းခွန်အားပေးလိုက်ပါတယ်။ဟေပြဲဩဝါဒစာအခန်းကြီး73ငယ်9မှာဖယားသခင်ကငါသည်တင့်ကိုမစွန့်တင့်ကိုအလင်းပြည့်၍မထားလို့အတိအကျဆိုထားပါတယ်။ယခုကျွန်တော်ဖော်ပြခဲ့တဲ့အဖြစ်ပြက်လေးကိုနားဆင်ခံစားကြည့်ခြင်းအပြင်မိမိတို့တကယ်လိုအပ်တဲ့အချိန်တကယ်လိုအပ်တဲ့အရာကိုဖယားသခင်ကပြင်ဆင်ပေးပြီးဖြစ်ကြောင်းသိရှိနိုင်ပါတယ်။သောတာရှင်ပရိသတ်ကြီးအပေါင်းကျမ်းမာချမ်းသာကြပါစေလို့ဆုတောင်းပေးလိုက်ပါတယ်။Let's go.